ညဉ့်ကျန်းစွာစုဝေးခွင့်စီတံလှည့်လည်ခွင့်ဆိုင်ရာဥပဒေပုံမှန်19နဲ့တရားစွဲဆိုခံထားရတဲ့ကချင်လူငယ်ဆန္ဒပြခေါင်းဆောင်3ဦးကိုဒီကနေ့မြစ်ကြီးနားမြို့နယ်တရားရုံးကငွေဒဏ်ချမှတ်လိုက်ပါတယ်။ဆန္ဒပြသူ3ဦးထက်က2ဦးကိုဒဏ်ငွေ3,000၊နောက်2ဦးကိုတော့ဒဏ်ငွေ3,000စီချမှတ်လိုက်တာပါ။ဒီသတင်းကိုတော့ VOA မြန်မာပိုင်းရဲ့သတင်းထောက်ကိုမိုးစောကရန်ကုန်မြို့ကနေတင်ပြထားပါတယ်ရှင်။
ဟုတ်ကဲ့မတ်ဆူဆိုင်ထွဲကိုဘရာမိုင်နဲ့ကိုဆိုင်ခွန်အောင်တို့၃ယောက်ဟာတိုက်ပွဲအတွင်းပိတ်မိနေတဲ့ပြည်သူတွေလွတ်မြောက်ရေးအတွက်ကြိုးပမ်းခဲ့သူတွေကိုဒီလ9ရက်နေ့ကထောင်ဒဏ်ချမှတ်တဲ့အပေါ်မကျေနပ်တဲ့အတွက်စန့်ကျင်ဆန္ဒပြခဲ့တာကြောင့်ရင်းစုစီပုံမှန်19နဲ့တရားစွဲဆိုခံရတာဖြစ်ပါတယ်။သူတို့ကိုမြကြီးနားမြို့နယ်တရားရုံးကငွေဒဏ်ချမှတ်လိုက်ကြောင်းကိုတရားရုံးကိုတွားရောက်ခဲ့တဲ့ပြည်သူလွတ်တော်ကိုယ်စားလှယ်ဟောင်းတရားရုံးချုပ်ရှေ့နေဒေါ်ဒွဲဘူးကအခုလိုပြောပါတယ်။
တို့ကနင်းစုစီ19နဲ့ပေါ့နော်19နဲ့ဆွဲထားတာအဲ့ဒေါ်နာဘူးကိုကြားတဲ့နေ့ကခုပြီးဆံတောင်းပဲဆန္ဒပြတယ်ဆိုမှပေါ့နော်အဲ့တော့ဟိုစစ်ဆန်ဆွဲရတော့အရင်ကလည်းထောက်တံတွေထောက်ဘူးတဲ့ခါကျသူ့ဟာတံတွေတသိန်းပေါ့ငွေတံတသိန်းနောက်စက်ကုံအောင်တဲ့ program တွေကတော့3,000ပေါ့တယောက်3,000ပေါ့ဆိုတော့ခမအုပ်ဝန်ကြီးလို့နာဆိုတော့ဟုတ်ကဲ့အဲ့ဒါနဲ့ပြီးသွားတာအမြင့်နဲ့တရားရုံးမှာပဲ
ဒံငွေတသိန်းမပေးဆောင်ရင်ထောင်ဒဏ်3,000ကြာခံဖို့နဲ့ဒံငွေ3,000မပေးဆောင်ရင်ထောင်ဒဏ်15ရက်ကြာခံဖို့တရားရုံးကချမှတ်ခဲ့တာလည်းဖြစ်ပါတယ်။သူတို့3ယောက်ဟာကချင်ပြည်နယ်တိုက်ပွဲတွေအတွင်းပိတ်မိခဲ့တဲ့ပြည်သူတွေလွတ်မြောက်ရေးအတွက်ကြိုးပမ်းခဲ့တဲ့ဒေါ်နန်ဘူး၊ကိုစော်ချက်၊ကိုလွမ်းဆောင်တို့ကိုဒီလ9ရက်နေ့ကအသေးဖြတ်မှုပုံမှန်900နဲ့ထောင်ဒဏ်600ဒံငွေ5သိန်းစီပေးဆောင်ဖို့ချမှတ်ခဲ့တဲ့အပေါ်တရားမျှတမှုမရှိဘူးလို့ယူဆခဲ့တာကြောင့်အဲ့ဒီနေ့ကမြကြီးနားမြို့နယ်တရားရုံးကနေမနှောခွင်းအထိလမ်းလျှောက်ဆန္ဒပြခဲ့ကြတာပါ။ဒံငွေပေးဆောင်ပြီးတဲ့နောက်မှာလဲဒေါ်နန်ပူတို့၃ယောက်လွတ်မြောက်ရေးနဲ့မျှတတဲ့တရားစီရင်မှုဖြစ်ပေါ်ရေးအတွက်ဆက်လက်ကြိုးပမ်းသွားမယ်လို့မတ်ဆွဆိုင်ထွေကပြောပါတယ်။
ခုကျမတို့ရဲ့ဒီကောင်းဆောင်တူနဲ့ပတ်သက်ပြီးတော့တကယ်တရားမျှတတဲ့စီရင်ချက်မျိုးပြန်ပြီးဖြစ်လာဖို့အတွက်အများဆုံးလွတ်မြောက်လာဖို့အတွက်ကိုဒါအမတူကြီးရဲ့လှူရှာမှုအနေနဲ့ပေါ့နော်အများကြီးဖော်လို့သွားဖို့ရှိပါတယ်ရှင်။အဓိကတော့ကျမတို့ရဲ့ကောင်းဆောင်တူကိုထောင်ချတယ်ဆိုတာထက်ပေါ့နော်တစ်ဖက်မှာကျမတို့လူတွေအဓိကထောက်ပြချင်တာကကျမတို့နိုင်ငံရဲ့တရားစီရင်ရေးစနစ်တွေကစစ်ဆေးတဲ့ရန်လက်အတိုင်းဆုံးဖြတ်ချက်ချတာမျိုးမဟုတ်ဘဲနဲ့ပေါ့နော်တရားစီရင်ရေးရဲ့အထက်မှာအများကြီးရှိနေသေးရဲ့ဆိုတဲ့အခါမှာလွတ်လပ်ပြီးမှတရားမျှတဲ့စနစ်ဖြစ်လာဖို့အတွက်လူတွေအနေနဲ့ကတော့အင်တိုင်းအတိုင်းနဲ့ဆက်လက်ပြီးတော့အများကြီးလှုပ်ဆောင်သွားမှာပ
ါဒေါ်နန်ပူတို့၃ယောက်ကိုထောင်ဒဏ်ချမှတ်လိုက်တာကြောင့်ဒီလ17ရက်နေ့ကမြကြီးနားမြို့မှာလူ9,000လောက်ပါဝင်ဆန္ဒပြပြီးသူတို့လွတ်မြောက်ရေးအတွက်တောင်းဆိုခဲ့တယ်လို့နိုင်ငံတကာရောက်ကချင်မျိုးသားတွေကလည်းသူတို့ပြန်လည်လွတ်မြောက်ရေးအတွက်နိုင်ငံတော်တမရနဲ့နိုင်ငံတော်အတိုင်ပင်ခံစီကိုတောင်းဆိုစာပေးပို့ထားပါတယ်ဒီလိုထောင်ဒဏ်ချမှတ်လိုက်တဲ့အပေါ်အမေရိကန်ပြည်ထောင်စုအပါအဝင်နိုင်ငံအတော်များများနဲ့ EU ဥရောပတံပကတို့ကစိုးရိမ်မကင်းဖြစ်မိကြောင်းလွတ်လပ်စွာဆန္ဒထုတ်ဖော်ခွင့်မြန်မာနိုင်ငံရဲ့ပြုပြင်ပြောင်းလဲရေးလုပ်ငန်းစဉ်နဲ့ဒီမိုကရေစီပေါ်ဆောင်မှုကိုထိခိုက်စေကြောင်းသဘောထားကြေညာချက်တွေထုတ်ပြန်ခဲ့ကြပါတယ်